Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစိုင်းလိုမီတာ2532.51နဲ့စိုင်းလက်မီတာ190လိုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသင်္ကီထိုက်ပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချင်းညမှာပါအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ပြန်ပြီးဆွဲဖမ်းဆီးခံရတဲ့ခီးစဲတွေကအများစုပြန်ပြီးလွတ်မြောက်လာပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့စင်ကာပူဝါရင့်ဝင်ကြီးဂူချောက်တောင်နဲ့တွေ့ဆုံပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနားဆင်ရမှာကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းတောက်တေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပြီးသက်စီရင်ချက်ချပါမယ်။ writer သတင်းတောက်တေရဲ့သဘောထားဘယ်လိုရှိပါသလဲ။
ကျွန်တော်တို့ဟာသတင်းသမားရှင်းဖို့နဲ့အညီသတင်းတွေကိုလိုက်ခဲ့တာဖြစ်တယ်။ဒီမှာနိုင်ငံရဲ့အကျိုးစီးပွားကိုရုပ်ရောအောင်ဆိုတာအမျိုးနဲ့ဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာ
။အဖန်ရှိကန်သတင်းတော့ကိုဝါလုံးဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်2012ခုနှစ်တုန်းကဖွင့်လှစ်ခဲ့တဲ့ဒီနီဒင်ဒုက္ခသည်စခန်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပိတ်သိမ်းလိုက်တဲ့သတင်းနဲ့အတူမြမကျန့်ငွေရဲ့တံမိုးအနှဲငယ်ပြန်ပြီးဒီရက်ပိုင်းပြန်တက်လာတဲ့အချိန်မှာဗဟိုဘဏ်ကနေကျန့်ငွေဈေးတွေတည်ငြိမ်အောင်ဆောင်ရွက်နေတယ်ဆိုတဲ့သတင်းထိတ်တန့်ရောက်သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမျိုးနွယ်စုအကြီးအကဲတွေရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့တာလီဘန်တို့ပြန်ပြီးဆွဲခံရတဲ့ဘတ်စကာခီးတဲ့အများစုပြန်လွတ်လာပါတယ်။ခွန်တုပြည်နယ်တွင်မှဒီကနေ့တနင်္လာနေ့အစောပိုင်းခီးတဲ့တင်ကား၃စင်းကနေဖမ်းဆီးထားသူခီးတဲ့၁၂ဦးတို့ကတော့တပုံတွေကဆက်ပြီးဖမ်းဆီးထားဆဲဖြစ်တယ်လို့ပြည်ထရေးဝန်ကြီးရဲ့အကြံပေးဘဟာမားကပြောပါတယ်။လူ60စီးလိုက်ပါနိုင်တဲ့ခီးတဲ့တင်ကားတွေမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်ခီးတဲ့စုစုပေါင်း190လိုက်ပါလာတယ်လို့ပြည်တွင်းသတင်းတိုလိုနျူးစ်ကဖော်ပြပါဗယ်တက္ကသိုလ်ပြည်နယ်ကနေမြို့တော်ကာဘူးကိုသွားတဲ့လမ်းမှာခီးတဲ့တွင်ကားတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံကသတိရွယ်90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့ဆွေမျိုးတွေနဲ့ပြန်ပြီးတော့တွေ့ဆုံခဲ့ကြပါတယ်တောင်ကိုရီးယားကဘတ်စကာနဲ့မြောက်ကိုရီးယားနိုင်ငံတွေကိုဖြတ်ကျော်ပြီးနိုင်ပိုင်းအကြမှာပဲနိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကန်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ခဲ့ကြတာပါ။သုံးရတာကာလအတွင်းမှာဒီမှာပါဝင်တဲ့တောင်ကိုရီးယားနိုင်ငံသားတွေဟာမြောက်ကိုရီးယားကသူတို့ရဲ့ဆွေမျိုးတွေနဲ့6ကြိမ်တွေ့ဆုံခဲ့ရမှာဖြစ်ပြီးတော့မြောက်ကိုရီးယားထောက်လိုင်းတွေကလည်းဒါကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။2000ခုနှစ်ကစပြီးအခုလိုနိုင်ငံဆွေမျိုးတွေအကြိမ်20သာတွေ့ဆုံဘူးသေးတာဖြစ်ပြီးတော့နောက်ဆုံးကြိမ်တွေ့ခဲ့တာကတော့2015ဖြစ်ပါတယ်။တောင်က50ကနေ53အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲကြောင့်မိသားစုဝင်တောင်ပေါင်းများစွာခွဲခွာခဲ့ကြပါတယ်နှစ်ပေါင်း50ကျော်ကြာပြီးတဲ့နောက်သူတို့ရဲ့မိသားစုဆွေမျိုးတွေနဲ့ပြန်ဆုံဖို့စောင့်နေကြသူအတော်များများလည်းတည်ဆုံခဲ့ကြသလိုအသက်ရှင်ရရှိသူအများစုသာဆိုရင်လည်းအခုဆိုရင်အသက်80ကျော်နေကြပြီဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံလွန်ဘော့ကျွန်းနဲ့အနီးအနားကဆမ်ပါဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တည်ဆုံသူအနည်းဆုံးလူ10ဦးတည်ဆုံရပါတယ်6.9 magnitude ပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသေဆုံးရတဲ့အကြောင်းရင်းကအဆောက်အဦနှိပြုကြတာကြောင့်ဖြစ်တယ်လို့ဘေဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောပါတယ်။လွန်ဘော့ကျွန်းမှာပြင်းအား6.3 magnitude တဲ့ငလျင်လှုပ်ခတ်ပြီးနိုင်ရီပိုင်းအခြားမှာငလျင်ထပ်လှုပ်ခဲ့တာပါ။နောက်ဒီကျွန်းပေါ်ကဒေသအများအပြားလည်းလျှက်စစ်မီပြတ်တောက်သွားပါတယ်။မနေ့တနင်္ဂနွေနေ့ငလျင်တွေရဲ့နောက်ဆက်တွဲငရင်တွေအချိန်မောင်းရှာနဲ့ချီပြီးစံချိန်တင်လှုပ်ခတ်ခဲ့ပြီးကျွန်းမှာမြေပြိုကျမှုတွေဖြစ်ခဲ့သလိုဒေသခံတွေလည်းလမ်းမတွေပေါ်ကိုကြောက်လန့်တကြားထွက်ပြေးခဲ့ရတယ်လို့ဘေးဒုက္ခစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်လမ်ဘုတ်ကျွန်းမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကလည်းလူပေါင်း400ကျော်တေဆုံးခဲ့ရတဲ့ငလျင်ကြီးလှုပ်ခတ်ခဲ့ပြီးနောက်မနေ့ကငလျင်ထပ်လှုပ်ခဲ့တာလည်းဖြစ်ပါတယ
်အီရန်နဲ့ရရှိထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကအသုံးကျဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကဒီကနေ့မှပြောဆိုလိုက်ပြီးတော့အီရန်ပေါ်ပုံပြီးဖိအားပေးနိုင်ရေးအတွက်ဥရောပမဟာမိတ်တွေကိုတွန်းအားပေးဖို့အမေရိကန်ဘက်ကဆောင်ရွက်နေတယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးနဲ့ဒုတိယမြောက်နေ့အဖြစ်တွေ့ဆုံဆွေးနွေးခဲ့တဲ့မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကဂျေရုဆလင်မြို့မှာအခုလိုပြောဆိုခဲ့တာပါ။ ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့ဒီနေ့မှနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအလုတ်သဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့လီခွမ်းယူပြည်သူ့ရေးရာမူဝါဒကျောင်းကိုတွားရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝါရင့်ဝင်းကြီးကိုချောက်တောင်နဲ့တွေ့ဆုံပါတယ်။စင်ကာပူသမ္မတဟာလီမာယာကွတ်နဲ့လည်းမနေ့ဖြန်မှတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့လေးရတာခီးစဉ်ကိုမနေ့တနင်္ဂနွေနေ့ကစတင်ခဲ့တာပါစင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာအပါအဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေချိန်မှာပဲအခုလိုခီးစဉ်စတင်တာဖြစ်ပါတယ်ဒေါက်တာဆူဂျီဟာဩဂုတ်လ22ရက်နေ့အင်ကာနေ့မှာပဲ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေလန်ခီဆိုတဲ့ခေါင်းစဉ်နဲ့43ချိန်မြောက်စင်ကာပူလက်ချာမူဝါဒရေးရာမင်ကွန်းပြောမှာဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးတောင်ထွန်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်းသမရယုံဝင်ကြီးဌာနဒုတိယဝင်ကြီးဦးမင်းသူနိုင်ငံခြားရေးဝင်ကြီးဌာနကအစင်းမြင့်အရာရှိကြီးတွေပါလိုက်ပါသွားတာဖြစ်ပါတယ်။
အမေရိကန်သမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းမန်နေဂျာဟောင်ပေါ်မန်နဖို့အပေါ်ခွန်နဲ့ဘန်ငွေကြေးကိစ္စတွေမမမကန်လုပ်မှုနဲ့တရားစွဲဆိုထားတဲ့အမှုမှာအပြစ်ရှိမှရှိဆုံးဖြတ်ရမယ်ကုန်သမားဒီအဖွဲ့ဝင်တွေဟာဒီကနေ့တင်းလာနေမှာတော့တတိယမြောက်နေ့ဖြစ်တဲ့ဒီမှုကိုဆက်ပြီးတော့စဉ်းစားဆွေးနွေးကြမှာဖြစ်ပါတယ်အမျိုးသား6ယောက်နဲ့မျိုးသမီး6ယောက်ပါဝင်တဲ့ဒီကုန်သမားဒီအဖွဲ့ဟာဗာဂျီးနီးယားပြည်နယ်မှာရှိတဲ့တရားရုံးမှာပြီးခဲ့တဲ့သတင်းပတ်ကလေးကတကပိတ်ဆွေးနွေးနေကြတာပါနှစ်ပတ်ကြာတရားစီရင်မှုအတွက်မှာဆိုရရှိနေဒီဘက်ကMr. Manafort ဟာအမေရိကန်ပြည်ထောင်စုမှာအခွန်မဆောင်ကျင်တာကြောင့်ပြည်ပမှာရှိတဲ့ဘဏ်စည်းရုံးတွေမှာဒေါ်လာသန်းပေါင်းများစွာဖွက်ထားခဲ့တယ်လို့ဆိုပါတယ်။ Mr. Manafort ဟာသမ္မတ Trump ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့မှာပါဝင်ကယာယီကနေဖြောက်ချခံရတဲ့ Ukraine သမ္မတ Hong Victor Yanukovych အတွက်မဲဆက်စည်းရုံးတွေလုပ်ပေးခဲ့ပြီးတော့အဲ့ကနေငွေအများစုကိုရခဲ့တာဖြစ်တယ်လို့ဆိုရရှိနေတယ်ကဆွဆွဲပါတယ်။ Manafort ရှင်းနေဒီဘက်ကတော့တသက်တရားမှမခေါ်ခဲ့သလိုဒီမှုမှာ Manafort အပြစ်ရှိတယ်ဆိုတာကိုလုံလောက်တဲ့တသက်တရားထောက်ထားမပြနိုင်ခဲ့ဘူးဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ။
ကက်သလစ်ခရစ်ယာန်ကျောင်းတော်မှာကလေးငယ်တွေအပေါ်ဖုန်းတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေနောက်ထပ်ဖြစ်မလာအောင်ကာကွယ်ဖို့ဒီလိုကျူးလွန်မှုတွေရှိခဲ့ရင်လည်းဖုံးကွယ်မထားနိုင်ရည်အသေးချာဆောင်ရွက်ချဖို့ဒီကနေ့တနင်္လာနေ့မှာပဲကက်သလစ်သာသနာပိုင်းပိုယဟန်မင်းကြီးဖရန်စစ်စ်ကမိန့်ကြားလိုက်ပါတယ်။ကက်သလစ်ဖုန်းတော်ကြီးတွေရဲ့လိင်ပိုင်းဆိုင်ရာထိပါကျူးလွန်မှုတွေနဲ့ပတ်သက်လို့မကြာခင်ကဖော်ထုတ်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘာတစ်လွှာကကက်သလစ်ဘာသာဝင်တွေထံပေးပို့တဲ့အစာမှာပိုယဟန်မင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ကခရီးယန်ဂိုင်းအုပ်သာသနာနယ်6ခုမှာနှစ်ပေါင်း9ဆွဲအတွင်းဖုံးတော်ကြီး300ကျော်တို့ကကလင်းငယ်1000ကျော်ကိုထိပါစော်ကားခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ခုံတမာတိအဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ။အတိတ်မှာဖြစ်ပျက်ခဲ့တာပဲလို့ပြောနိုင်ပေမဲ့လည်းဒီလူတွေရဲ့နာကျင်ချက်တွေကိုခန်းစားသိရှိကြရမယ်လို့ပိုယဟန်မင်းကြီးကသူ့ရဲ့စာထဲမှာမိန့်ကြားထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့18ချိန်မြောက်အာရှအကစားပြိုင်ပွဲရဲ့ပေါ်လုံးပွဲမှာတော့မြန်မာအသင်းကအီရန်ကိုအနိုင်ရသွားပါတယ်။အုပ်စုအဖွဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာမြန်မာကအီရန်ကို2-0မရှိနဲ့နိုင်ခဲ့တာပါ။မြန်မာအတွက်ဂိုးတွေကိုတော့လွန်မိုးအောင်နဲ့ထပ်ဖြိုးဝေတို့က56မိနစ်နဲ့68မိနစ်တည်းမှာအသီးသီးသွေးယူခဲ့တာလည်းဖြစ်ပါတယ်။အောက်စုအဖက်တခြားပွဲစဉ်မှာတော့မြောက်ကိုရီးယားကဆော်ဒီအာရေဗျာကို3-0မရှိနဲ့နိုင်သွားပါတယ်။ဒါကြောင့်အောက်စုအဖက်မှာ၄သင်းစလုံးဟာတပွဲနိုင်တပွဲသေးတပွဲရှုံးနဲ့၄မက်စီရကြပြီးတော့အီရန်ကဂိုးကွာချက်ချက်အပေါင်းတင်နဲ့ထိတ်ဆိတ်မရှိနေပြီးတော့မြောက်ကိုရီးယားနဲ့ဆော်ဒီကဂိုးကွာချက်ချက်3ညမြန်မာကဂိုးကွာချက်ချက်အနှုတ်တင်နဲ့အောက်စုမှာအဆင့်၄ဖြစ်ခဲ့ပါတယ်ခင်ဗျာ။
ဒီယုံနဲ့အမေရိကန်ကြားကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကလည်းတင်းမာမှုတွေတိုးလာနေတဲ့တစ်ချိန်မှာပဲတရုတ်သမ္မတရှီဂျင်းဖင်ဟာမြောက်ကိုရီးယားနိုင်ငံကိုလာမယ့်စက်တင်ဘာလမှာတွားရောက်မယ်ဆိုတဲ့သတင်းတွေကြောင့်တရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့မှုတွေကိုရှော့ချပေးတော့မလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာပါတယ်။ဒွန်ဟွာတဲ့ ကျောင်းနိုင်ငံဟာမြောက်ကိုရီးယားရဲ့တောင်ဆိုချက်အတိုင်းလှုပ်ဆောင်နေတယ်လို့ပြောလိုက်ပါတယ်။တရုတ်သမ္မတရှီဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ရဲ့ဖိတ်ကြားချက်အရမြောက်ကိုရီးယားနိုင်ငံတည်ထောင်ခြင်းနှစ်ခုနှစ်ဆယ်ပြည့်အခမ်းအနားကိုတက်ရောက်နိုင်တယ်လို့စင်ကာပူနိုင်ငံတို့ The Straits Times
တနင်္လာညကျန်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်နဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော့တွေရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ29ရက်နေ့မှာအပိသက်စီရင်ချက်ချတော့မှာပါ။ရို နားဆင်ပါရှင်
။ဒီကနေ့ရုံထုတ်မှာတော့နှစ်ဖက်ရှိနေတွေကသတင်းသမားနှစ်ယောက်အပေါ်နိုင်ငံတော်လိုအပ်ချက်အဥပဒေနဲ့အရေးယူသင့်မသင့်ကိုတစ်ဖက်နဲ့တစ်ဖက်ကအချက်အလက်တွေနဲ့တင်ပြကြတာဖြစ်ပါတယ်။သတင်းတော်နှစ်ဦးလုံးမှာလုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိခဲ့ရသလိုငြိမ်းချမ်းရေးရယူထားတာမရှိတဲ့တိုင်းရင်းသားအချို့ရဲ့ဖုန်းနံပါတ်တွေကိုရိုက်တာသတင်းသမားတွေဖုန်းထဲမှာတွေ့ရတယ်လို့တရားလိုရှိနေတွေကတရားရုံးကိုပြောပါရယ်တရားဝင်ပြည်တွင်းမှာသတင်းထုတ်လုပ်ဖြန့်ချီတာမလုပ်တဲ့သတင်းရောင်းစားတဲ့နိုင်ငံခြားသတင်းဌာနတွေစီမှာဒေါ်လာရယူကသတင်းပြန်လည်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်လိုအပ်ချက်အဥပဒေနဲ့အရေးယူသွားဖို့တင်ပြခဲ့တာတွေရှိပါတယ်ရိုက်တာသတင်းတော်နှစ်ဦးအပေါ်နိုင်ငံတော်လိုအပ်အဥပဒေနဲ့ဆွဲချက်ကိုတရားရုံးကလက်ခံပြီးနောက်ကြားနာစစ်ဆေးရမှာအခုလာမယ့်ဩဂုတ်လ28ရက်နေ့မှာတော့သူတို့မှာအပြစ်ရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်ရိုက်တာသတင်းသမားနှစ်ယောက်ရဲ့ရှေ့နေတွေကတော့လျှို့ဝှက်အဥပဒေနဲ့ညီဆွတာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိပဲထောင်ချောက်စင်ဖမ်းခံရတယ်လို့ပြောနေပါတယ်ဒါကြောင့်လဲသတင်းတော်နှစ်ဦးစလုံးကိုအပြစ်မပေးဘဲတရားရှင်လွတ်ဖို့တရားရုံးထံလျှောက်ထားပါတယ်ဆွဆွဲခံရသူရိုက်တာသတင်းတော်ကိုကျော်စိုးဦးကတော့တရားရုံးကတရားမျှတစွာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်ဆောက်ဆုံးဖြတ်တဲ့ကောင်ဆားလာနိုင်တယ်လို့မျှော်လင့်ပါတယ
်ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနကသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာဒီဇင်ဘာလတည်းကဖမ်းဆီးစစ်ဆေးခဲ့တာပါဒီနှစ်ဇန်နဝါရီလမှာတော့တရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးဒီမှုဟာ6လနီးပါးကြာမြင့်နေပြီဖြစ်ပါတယ်ရိုက်တာသတင်းတော်ကိုဝါလုံးကတော့ဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်တရားလိုဘက်ကတက်တေခိုင်ခိုင်လုံလုံမပြနိုင်ခဲ့ဘူးလို့ဆိုပါတယ
်ကျွန်တော်တို့ဟာသတင်းသမားချင်းဝင်နဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်ဒီမှာနိုင်ငံရဲ့အကျိုးစီးပွားကိုရုပ်ရုပ်အောင်ဆိုတဲ့ဟာမျိုးလဲဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာမျိုးမရှိဘူးအဲ့တော့ဒီနေ့နောက်ဆုံးကျွန်တော်ပြောနိုင်တာကကျွန်တော်တို့မှာလုံးဝအပြစ်မရှိပါဒါမဲ့အပတ်မှာဒီ29ရက်နေ့မှာဒီရုံးတော်ကနေပြီးတော့သုံးချက်မဲ့နေသားမှလည်းပဲညှော်လေးချက်တွေနဲ့အတူပေါ့လေဒီကတော့ဒီကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီတရားမျှတမှုနဲ့သတင်းလွတ်လပ်ခွင့်ပေါ်မှာအခြေခံပြီးတော့ဒီကျွန်တော်တို့အပြစ်မရှိတဲ့ကိစ္စကိုရုံးတော်ကမျက်မျက်တာတာဟိုသုံးချက်ပြီးတော့ကျွန်တော်တို့ကိုလွတ်ပေးမယ်လို့ကျွန်တော်တို့ဟိုအခိုင်အမာကျွန်တော်တို့ယုံကြည်ထားပါတယ်
ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကတော့တရားလိုရှေ့နေရဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဝေဖန်လိုက်ပါတယ
်အခုတက်တည်ထင်ရှားပြဖို့တာဝန်တို့မှာပုံတိတ်ပြီးတော့မအောင်မြင်ဘူးပေါင်းမြင်တဲ့အခါကျတော့ရုံးမှာကောက်ချက်ဆွဲပြီးတော့ပြတယ်အဲ့တော့အဲ့ဒီကောက်ချက်တွေကသူတို့တင်ပြတဲ့တရားခဏရဲ့တက်တည်ခဏတင်လိုပြတက်တည်ရဲ့တက်တည်ခဏညံ့နေကိုပေါ်လွှဲလာလေးရှိတယ်လို့ကျွန်တော်တော့ကောက်ချက်ချပါတယ်
လက်ရှိအမှုအခြေအနေနဲ့လာမယ့်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုမျှော်လင့်နိုင်မလဲဆိုတဲ့ VOA မင်းမြန်ချက်ပေါ်သူက
ဒီအမှုစပြီးတော့ဂိုင်းဒုံက เอ็มดังโอจิโนเตจัวเลยเอ็มดังโอจิโนมิโอลินเยสิล้มมาเวล้มช่างเลยนั่นแหละค่ะนั่นแหละเลยย่อเลยนักกูมวยอะไรเตะดีกว่าเจ้ามาเจ้ามาเปลี่ยนเตะหลานเลยนั่นแหละค่ะนับไปมาจิโนรู้ว่านั่นแหละจิโนเปลี่ยนย่อเลยนั่นแหละนั่นไงนั่นก็เชียร์นี่เนี่ยดอซานจูดีกูอะไรเงี้ยนะอะไรคนนั้นก็ได้เป็นคนนั้นเปลี่ยนอะไรเดี๋ยวสักอะไรไปเดียวจิโนว่าตัวเลี้ยวย่อไป
แล้วอากูรออจนมีอะไรเจ็บปีท่าวะเลยแต่ไม่เอาอาสูดเลยจนรู้ว่าเป็นเส้นทางแม่ในตาสีเดชินเลยวะเลยแต่เรื่องดาวตัวกูแต่ยาเสวสูตรทารีเสวจ้าฮะติมูทิชาร์เอลุแต่ยายงกาส่งเพื่อเข้มสูงยิ่งตีเจอุบลียาอันยิ่งส่งเพื่อแต่ท่านสลีเนติเพื่อแต่ชาแม่ในมาเลยในงานนั้นก็ลูกคนยิ่งส่งจีเอพ่อรีกูรอดมาเกะอับบ่าวในงานเด็กก้ารายได้ตัวนี้ต่อมาเรื่องอันยิ่งส่งเพื่อลูกเปิบตั้งสูงในจาวะเลย แต่ทีนี้มาเวรายได้ตัวนี้เราเนี่ยอพยพขยายเลยกี่สาขาไม่ว่าในเงี้ยจะต้องสูญเลือดแต่ตัวนี้ลุล่วงเฉยนี่กูตั้งใจเป็นเด็กคู่อพยพเลยในเงี้ยนี่ก็ลูกคนยี่อพยพรีตัวนี้ต่อมากลัวยี่อพยพก็ทับยาเปลี่ยนสูญในจาวาเลยใช่
แม่ไม่ขาดตัวเองไปบอกแกรับเชื่อไปเลยสิอยากให้พี่เนี่ยจับตัวมีก็อิสลามบาดาวินีนี่ไทยเนี่ยนี่เดินดูขาดสักครั้งไปเดินไล่บีเชื่อไปเลยสักครั้งมาชีเอ็นเอาดูเรื่องอารมณ์นี่เดินเจียวนี่มาเป็นเปลี่ยนเนี่ยชอบไปแกไปเลยที่เราไปเดินนี่ก็เราสักครั้งมาในไทยดูเรื่องทบทวนนี่เจียอยากสั่งยาดับเชื่อเลยเราลืมวันนั้นแกจะยินเนี่ยเปลี่ยนเนี่ยชาไทยวันนี้ท่านน่าตั้งวันศุกร์ก็เปลี่ยวไปเลยตัวเองเปลี่ยนสงกรานฟิวเอ็นยามาไปเล
ကျောက်တော်မျိုးနဲ့နေတင်ရွာအနီးကIDP ကဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပိတ်သိမ်းလိုက်တာဖြစ်ပါတယ်စခန်းပိတ်သိမ်းလိုက်တဲ့အချိန်လေးကိုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှတောက်တာအောင်သူရင်းကအခုလိုပြောပါတယ်သူကငကွာရအနီးတင်ရွာပြေးမှာပါနော်အဲ့လိုမျိုးကမ်းနဲ့နေနေတာနေပြီးအခုလည်းအဲ့ဒီအနီးတင်ရွ ไปอ่ะชิเซลเอาชิมาบ่หลูยเอหลงเงินไอ้นี่ดิบ่ชิซังงาลงมีตาตุซุซุตัวไอ้ตะลงบ่เนาะอะไรนี่เราเซาไปได้ล่ะสิเนี่ยไอ้มาพี่ว่าไอ้เดิมมาเราแลนนี่ดิบ่นี่ปาเด้เนาะหลุเมบ่ตะชาดิหลูแม่หานี่ดิวานี่ดิปาเด้เนาะหลุเมบ่ตะชาดิหลูแม่หานี่ดิวายวนบิ่ดอลงไปได้สิเนี่ยครับเนี่ยเดี๋ยวมาเสร็จดิพี่น้องตุซุยาปาเด้ปีเนี่ยซุยาแล้วปาเด้บ่เนาะพี่ว่าไอ้
โอ้ไปมาท่าเราอะไรนี่ดีอยู่อันนี้เลยจนเราที่ไหนเนี่ยก็เลยที่ไหนพี่เราสั่งยาดาบมาขึ้นมาเอาดีเด่นสักครั้งเปลี่ยนเลยเนี่ยชาติไทยด้วยส่งเยี่ยมมาสีสีบอกว่าเยอะดีด้วยป่ะลูกส่งไปตัวมาพี่เจ้าตัวตาอังตุเริงก็เสียเปล่าเลยสรุปดีเลิกกันคนละลีดีเราท่าที่จันทร์เราดีจูจูชาวบ้านรู้ว่าแม่ปีนี้ไปยาบ่เนาะไอ้ตัวกบจันทร์เราดีเยี่ยมสุดก็สั่งยูเยี่ยมสุดแล้วก็บล็อกออมเลยสรุปชาวบ้านรู้เยอะดีไหนวะเลยเช่ ဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဆရာသမားတော်မဟုတ်ပါဘူး။ကျွန်တော်ဘက်ကသဘောတူကြကိုရာဇီမလုပ်တာပါ။လုံးဝနေတော့ဒီမှာတော့ဟိုဒီတော့ဒီဘက်ကဘာလို့ရတာတော့ပြည်ရတော့လို့ရှိပါတယ်။အကြီးကလောရှမ်းမှာကဟိုအကောင်းဝင်ဝင်ရောက်ဆိုင်ရတဲ့ဒီအားနည်းချရုပ်ပါတော့ဒီလုံငယ်ပိုင်းကျေးဇူးပါဒီအနေနဲ့ပြောရရင်ကျွန်တော်တို့ရေးပါဒါတရားပြန်မနေရလို့ကျွန်တော်တို့ဒီဒေါက်တာဦးသိန်းကိုပြောဆောက်လိုက်ပါတယ်ကျောင်းပါ
စခိုင်းကြီးငယ်အတွင်းမှာ2012ခုနှစ်ပြိပခဖြစ်ပွားပြီးတဲ့နောက် IDP ဒုက္ခသည်စခန်း19ခုဖွင့်လှစ်ခဲ့ပြီးကော်ဖီအာနာကော်မရှင်ရဲ့အကြံပြုချက်အရစခန်းတွေပိတ်သိမ်းဖို့အတွက်ဆောင်ရွက်နေတာဖြစ်ပါတယ်လောလောဆယ်2019ခုနှစ်အတွင်းကရန်ပြင်းမြို့နယ်တန်းရွာရှိစခန်းကြောက်ဖြူမြို့နယ်ကကညင်တော်စခန်းပေါတော်မြို့နယ်ကျင်းကြီးပြင်းကမင်းသာဖာစခန်းတစိတ်တစ်ပိုင်းကိုပိတ်သိမ်းခဲ့ပြီး2018ခုနှစ်မှာတော့ကြောက်တော်မြို့နယ်ကနေကျင်စခန်းကိုပိတ်သိမ်းခဲ့တယ်လို့မြေပုံမြို့နယ်တောင်ပေါ်စခန်းကမိသားစု600လောက်အနက်က100လောက်ကိုရွှေ့ပြောင်းထားပြီးဖြစ်ပါတယ်ရွှေ့ပြောင်းဖို့ညှိနှိုင်းနေတဲ့စခန်းတွေကတော့စစ်တွေမြို့နယ်ကတက်ကယ်ပြင်းစခန်းကောင်းတုတ်ကစခန်း1နှစ်ကြောက်ဖြူမြို့နယ်ကကြောက်တလုံးစခန်းတို့ဖြစ်ပါတယ်ပြီးကြတဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်း ARSA အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်ပိုင်းမှာလူ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားကြောင်း UNHCR ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်မောင်တော်မျိုးနယ်အတွင်းမှာလုံခြုံရေးတင်းကျပ်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းတော့ကမြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေဖြစ်ခဲ့ပြီးတော့အမေရိကန်ဒေါ်လာကိုကျပ်1,900ရာနဲ့30ကျပ်အထိကျဆင်းခဲ့ရတာကနေပြီးတော့ဒီကနေ့မှာတော့1,400ရာနဲ့80ကျပ်အထိဈေးပြန်တက်သွားပါတယ်မြန်မာနိုင်ငံဘဟုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောက်လာငွေထုတ်ချီရတွေလုပ်ခဲ့ပြီးတော့ကျပ်ငွေဈေးတည်ငြိမ်အောင်လို့စူးစမ်းနေပါတယ
ပြည်စုံကိုတော့ကိုကောင်းဆန်ဟိန်ပြောပြပေးပါရှင်ပြီးခဲ့တဲ့ဇွန်လကိုပိုင်းကစပြီးမြန်မာစက်ငွေတန်ဖိုးတွေစတိုက်ကြဆင်းလာခဲ့ရမှာတော်တော်လာကိုမြန်မာငွေထောင်း
你今年买了没一件多啦，多啦个，你买正月汤里也可能是接替变价多吧嘞，西瓜也变价些，我们看到，去年个天气就比较冷嘛，也对不？路些嘛嘞。OK，上季不冷，我跟你说，我那个家庆那一年，这里个气，说比别嘛，一般都西瓜不单的话，都是冷些些，都冷点的，就啥嘞，都是冷的少。你讲嘛，今年股票也涨过，这个一般有可能，一般也咯。
我边边也没拉拉了，是啊，这阿拉的车上去啊，那第二个边边搞不完，你讲我，这这那里，俺们这边这边他们搬家来了的，汤圆的汤圆啥嘛不咯，汤圆啥子八千的嘛，我家里的朋友给你加了过来，这个上街没去呢。西班牙边伢些，我看牦牛，包括别的家的，嘛正月端午的腊八水，包括半夜夜里路上在对家，你家家的路面嘛嘞？
确实，今那边那青年人今那边那，古龙牛呗，家里今呢，啊，到那旅游家里今那，但没，啊，苦干了嘛，你啊，今年那个年轻人就讲那，那古也白嘛，到那那里边比较，安尼啦，来对呀，你，哎，假如啊，我听就的，听就的，半夜那湖北个到那也今年，人家古包庙老早也今年的了。
ที่นั่นบ่เลยแต่แม่ดอลลาร์เลยไปดูเพียบเลยสว่าเจ้าลุงยาวนี่อ๋อแล้วล้านละไปดูเลยสว่าพี่ว่าเราคิดเดี๋ยวดอลลาร์ซีบมาเองแล้วเสียรู้ยี่คู่บุบังก์ลูกเด็กกี่สาดีกูบัลลูที่เที่ยวเลยสว่าบ่มาเลยมูดีละบ่เนี่ยมันยังจังหวะแต่บูจะเสียมกูบูบังก์คือเด็กก็เกิดเรื่องได้บ้างมั้งล่ะสุบีมีกุ้งทุ่มดีเลยชินีบาร์เลยนั่งยังจังหวะยังเวรเลยค่ะบูบังก์น้องไทยจีรุบังก์เอ๊ะยังไงน้องอธิระเสียอดีน
ก็กำลังเห็นเดียบไปกันแล้วพี่ป่าเลยใช่สบิโรพากันเดียดก็เจ้าเส้นลูกกันเนี่ยปัจจัยที่เราติดสบิจมาเลยพากันเดียดก็เจ้าเส้นลูกกันเดียบเวทช้าเนี่ยเดียก็เจ้าเมียลูกกันสู้ๆวันเดียจ่อดีละกงมาตัดดังกงมาพี่ป่าเลยแต่สิมาเราติดตู้พอกุ้งทำมาเช่าท่าอะไรกูเนี่ยมาสุยากันยังสั่งท่าอะไรเจ้าเมียอุบลีกูหลุดออกมาเป็นเลยยี่ส่วนในบิโรแต่ภาวะเดียนซาตาเย็นเมียตู้พอทุลุยลงงานเนี่ยปอบิโรมาปุ่นเลยมีตาหมู่พอสาวเย่ไอเดียเย
kong wai lukwa di ni ne, lukta ma piyan le yi suay ni ya upti po mu ti bi, zala sang ya dwa me lu fu yu yu ko piyo wai.
Adang gong yi jya me, adile, kabi do cha ha mi shi yi, kong li to do le hi, lukta ma su yi 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 mi shi yi yi yi, ala li pi jya dwa me, ina lu lukwa ni ya sa me yi ya.
ကျိုးကြတော့လေဘာမှပြန်မလျှောက်တာမရှိဘူးတချို့ကလည်းထိန်းသိမ်းလျှောက်လျှောက်ခွင့်ပေါ့လို့သူ့ဖို့သူ့ဖို့ထုတ်လို့ခွင့်တော့မဟုတ်ဘူးတော့ထိန်းသိမ်းလျှောက်လျှောက်ခွင့်ပြန်လျှောက်ခဲ့တယ်လို့ရှိပါတယ်တချို့ကြတော့လေဒီစက်ရန်နေရာတွေနဲ့ဒီလူတွေရှိသေးတာပေါ့နော်လက်ကျန်တန်တန်ရှိနေသေးရကုမ္ပဏီတွေအနေနဲ့တဘာဝပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့စာရင်းစာနှုန်းတွေအားနည်းနေပြီးရေ
ตรงมุ่งใส่ยมมองเยอะแบบดูมุ่งเพื่อกุศลเลยพี่เด็กทอมมุ่งมุ่งท้องอ่ะกุลบอกว่าเฮ้ยคนนี้มีน้ำมัวรอกุศลดีกว่ามีเด็กบอกมีเด็กได้การช่วยยังยังเสียเสียเสียเดี๋ยวไม่สวยเสียเสียจะมาลูกกงไปอะไรบ้างเนาะจำไม่เล่าก็ได้อารมณ์ส่วนไหนการเนี่ยแค่สูรุ่ยมาลูกที่จะเที่ยมเลยบ้างเนาะที่จะเที่ยมเลยส่วนไม่เลยแต่อีกาแต่อีกาเนี่ยที่จะเล่นไปที่ชาวเราจะมาลูกช่วยอะไรแต่ก็เล่นที่สวยลูกเส้นอะไรแต่อีกาแต่อีก ก็ไม่รู้ตรงจะสิ่งเนี้ยป่ะพักแค่เดียวเท่าโอ้โหเรื่องเนี้ยก็เพื่อไล่สิ่งที่เป็นอะไรจะเพื่อช่วงนี้ยังจะเล่าเนี้ยจะเพื่อส่วนช่วงนี้เล่าเนี้ยเรื่องนี้ก็เลยจะไม่เจ็บมือ
龙天怕干些那米家，那也估着东关，看你些那米家阿个，毛路些那米家阿只估过，毛高个超在超过，满西瓜只过，四十磅里亚就西瓦诶。不过你家半年，所以半年正面些那都跑过来生的个，下一些那他那个，所以对股票个那个傻逼，都上黑了哇。现在正面都过帮当超长就西边，那当时可能当时些的嘛，伢子个些那他话诶，那当那些嘛，公你阿龙你吧，那当公侬嘛批话诶，怎么样？
过早太多人被捕给了，批巴的心，是比较太密码的在不干物业时，我拍密的等于我等下被子嘛的。太密码的在千万开一年嘛，密码的人不干的，我要来的，人家该物业欧数的呢，太得破问的家。我过了那些年，没那摆弄啊，别看木批巴开巴的，哎你妈的，我个对拍密开巴的，等你来嘛呗。搞了，但木拍，但毛那套呢，你也老但木是的，谁抓谁的个，太密码的人，你也都那样嘛，潘子开巴的，太现在view的等到嘛。
哎妈个，别生过，天天被捕，他爸的心。他们妈那在，没怕两个人哈。你妈那样想比奶奶奶奶没钱提着你了吧？爹娘你妈，他那家早等人动，那怕为你进来那阵。我过了那些年，没那俺那也成老妈呗。你妈别干的拉嘞，谁叫谁在上拉嘞？人家干些乌看嘞，带玻璃皮包给的家，他那家早没懂得一亩。
记得光见到那个，等到这个突破表述交给吧嘞。同意，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这个目的，这
ผู้ใหญ่กังวลในทางงานนี้ก็ต้องลงดึกจิตบ้าเสียใจสีเปล่าลีดิ้งเปล่าวันนี้ทุกทีกูเลยพันสีมีเกลือตัวก็เปล่าเลยออกัสลาเนี่ยเสียเนี่ยมาเว่ยท้ายเหนียวไปดีตามมาผู้ใหญ่สีวันเนี่ยปัตเตเต้หมู่กินต้องหมู่กูพันสีเกว่าเลยเช่นไม่มีเนี่ยไม่ไอ้ขยันด้วยมาเสียใจสีดีเต๋อวีแต่แกมองหลาเลยมีตาดูกูเหยียกอะไรเนี่ยไล่หลังพันสีมาเสียใจสีนั่นตีเนี่ยดูพันสีนั่งเงี้ยว่าเลยนี่เลยไปท้ายนั่งเงี้ยเหนียวไป แล้วเป็นอยู่เนี่ยมันอาจจะตายแต่พอยังทุกอย่างจะมาเสียใจสิบยาวเข้าใจนี่ว่าเนี่ยไอ้สโลคอร์เนี่ยเสียใจสิกิโลต้องเสียเนี่ยดูที่ยังแข็งชาอู้พันสีนั่งเงี้ยจังตัวนี้ทุกอย่างเงี้ยว่าเลยออกัสลาเสียเนี่ยลงอารมณ์เช่นไรขยายเนี่ยก็กงลอยอยู่ตะคุ่ยมาเสียใจสิบยาวเข้าใจนั่งดังกูเลยพันสีมีเงี้ยว่าเลยเช่น
ท่านเชื่อใจวิวเอเดรียลไม่มาเดรียนเปโบเกล่าพิบาร์เลยเช่นจันนี่นายจันจุดเดรียนวารีการ์โรทลาบาร์เบฟิวเอ็มยามาบายเอ็มยามาบาดาซีเจนิโกไลโดมิดานสังอาตุสันเนงอาเซติโดกันในสัตว์ทุ่งเรือเป็นนิราพิบาร์เลยจุดยาวไปนายเวมาร์โรอพัสเซนทุ่งเรือเป็นนิจักแคนาลีพิเตซีบายแคนาบล็อกการีพิโอดมยาตัดแต่งเดรียนวันเนตูตุยงจีอาซีเจนิโกน่าเสียบุชิบาร์เลยเช่น
ဒီဝေးမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒို 1.40 မီတာ 30 နှစ်40 40ရှစ်အပြင်ဒုတိယနာရီဝက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ယနေ့ကင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 12 59န
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိသလိုသူယုံကြည်အားအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ကအမေရိကန်ပြည်အောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်။စာသင်နှစ်အစိတ်ပိုင်းတစ်ခုကိုချက်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်တာတစ်ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲ
။ဒေါက်တာတေဆာရဲ့ယုံကြည်တာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာမြန်မာကျပ်ငွေတန်ဖိုးဟာလွန်ခဲ့တဲ့လပိုင်းနေ့အတွင်းတုန်းကတဟုန်တို့ကျဆင်းနေတာကြောင့်ဒီပေါ်မှာဝေဖန်ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အစိုးရဘက်ကလည်းနိုင်ငံတွင်းမှာဒေါ်လာဈေးတည်ငြိမ်မှုအတွက်စ조사လှုပ်ဆောင်နေတာတွေရှိပါတယ်။ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်တဲ့နေရာမှာတော့ကျပ်ငွေတန်ဖိုးအထူးတလဲကျဆင်းနေတဲ့အပေါ်တုံ့ပြန်ပြောဆိုမှုတွေကိုဒီသတင်းလိုက်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုက်စူးစီးတင်ပြပေးထားတာနားဆင်ပါရှင်။
မနက်ခင်းရဲ့နိုင်ငံသားငွေလဲနှုန်းကို3.8%ခန့်နှုန်းနဲ့ကျော်ပြီးအယောင်အဝယ်မလုပ်ရလို့နေ့စဉ်သတ်မှတ်ပေးထားတဲ့နှုန်းထားကိုပယ်ဖျက်လိုက်ကြောင်းဘိုဘန်ကဩဂုတ်လ13ရက်နေ့မှာရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ငွေကလေးကတင်းရိပ်တက်နေတဲ့ဒေါ်လာဈေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းဒေါ်လာကိုကျပ်ငွေ1300ကျော်တဲ့အထိတက်သွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါလက်ရှိမှာနိုင်ငံတကာဈေးကွက်မှာလည်းဒေါ်လာငွေတန်ဖိုးမြင့်တက်နေတာကြောင့်ဒါဟာမြန်မာတနေငံနဲ့ကြုံတွေ့ရတဲ့ပြဿနာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုပေမဲ့လည်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့တင်တာမကပဲတခြားနိုင်ငံငွေအလုံးနဲ့လဲလှယ်တဲ့နေရာမှာပါကျဆင်းနေတာပါ။ဒါ့အပြင်တခြားနိုင်ငံတွေကဒေါ်လာနဲ့လဲတဲ့နေရာမှာတန်ဖိုးကျတယ်ဆိုပေမဲ့လည်းမြန်မာကျပ်ငွေလောက်ရာခိုင်နှုန်းတိတိတသာကျဆင်းတာမျိုးမဟုတ်ပါဘူး။ဒီပြဿနာပြည်လဲရေးအတွက်မြန်မာနိုင်ငံဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကွက်ကိုပြန်လည်ထိန်းညှိနှိုင်ဖို့ကြိုးပမ်းခဲ့ပါတယ်။အစိုးရဘက်ကလည်းဒေါ်လာဈေးတည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့တကြားနဲ့73 re-export license တွေကိုစီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့မနက်ပိုင်းကစပြီးပေးပစ်လိုက်ပါတယ်။ဩဂုတ်လ19ရက်တနင်္ဂနွေနေ့မှာတော့ဒေါ်လာကို1498ကျပ်ပေါက်ခဲ့ပါတယ်။ဒါဟာအပြင်မှာပေါက်နေတဲ့ငွေလဲနှုန်းနဲ့ဗဟိုဘဏ်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းသိပ်မကွာဘူးဆိုတာကိုပြသနေတာပါ။ဗန္နာယီဌာနမှာစီးရင်ငိုင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့ဥက္ကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အဲ့ဒါကြောင့်ကျွန်တော်မှတကယ်ထိတ်ပိုင်းပါတယ်။အစိုးရဘက်ကနေဥဆောင်ပြီးတော့လေတပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဗန္နာယီတို့ပြည်ပေါ်ဗန္နီတို့လူလူက conference ကျနေတဲ့ချိန်မှာတစ်ဖက်ဆုံဆုံပြီးတော့ကဲတဖက်ကစီးပွားရေးလူလူပဲကတော့တော့စောင့်ကြည့်ဟာတို့အစိုးရတော့တခုကူစားနေပြီဒါတို့ဒေယုံကြည်နဲ့စောင့်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ရှော့တင်းနဲ့တော့ပြရမှာလို့ကျွန်တော်မြင်တာ
အခုလိုစီးပွားရေးအရေးပေါ်အခြေအနေဆက်ရောက်နေတဲ့အချိန်မှာတိုင်းပြည်ကောင်းဆောင်ပိုင်းကလူလူကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးအဥဆောင်မှုဘက်မှအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥက္ကန်ထွန်းကပြောပါတယ
်ဆိုတော့ကျွန်တော်မြင်စီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုင်းပြည်ကစီးပွားရေးကိုဥထိတ်ထားမှာဆိုတာအခုထိဒီလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ဘိုင်းကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတည်မှာလေမသိဘူးဖွင့်လဲရမယ်ငါတို့ဒါတွေလုပ်နေပါပြီတပတ်ကလည်းစီးပွားရေးကိုခရဲဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကိုစီးပွားရေးကိုငါတို့ဥစားပေးနေပြီလို့ဆိုရယ်ဒီနိုင်ငံရဲ့ဟိုဒီချိန်ကြီးရေကြီးကြတဲ့ဆရာတွေကလည်းတပိုင်းပါလေ ဆီဝါယုံကတော့ပြတ်မထားပါဘူးဆိုတာပေါ့လေမြန်မာနိုင်ငံလိုအတွင်ကူးပြောင်းစေကာလဖြစ်တဲ့ငွေလဲနှုန်းစုကလည်းတည်ငြိမ်မှုမရှိသေးတဲ့အတိုင်းပြည်မှာတော့တမယိုးကြလှုံထုံးလို့နေတဲ့အတိုင်းချင်းကလှုံ့ဆောင်လို့မရနိုင်ဘူးလို့လည်းဥက္ကန်ထွန်းကဆက်ပြောပါတယ်ကျွန်တော်အမေရိကန်နဲ့တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒီယူနီယံဘဲန်တွေပေါ့လေဟိုဖက်ဒရယ်ဘဟုဘဏ်တွေဝင်ပြီးတော့အစ င့်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်တိကျကစီးပွားရေးကကျတဲ့နေတော့မယ်စီးပွားရေးမတည်နေဘူး။ဘုံကျွန်တော်ကြားနေရတာတော့စီးပွားရေးပုံပေါ်ပြီးတော့ကျတဲ့လာတယ်။ဆိုတော့ဘလို့မှတည်းတမန်စီးပွားရေးမူဝါဒတွေကိုလက်နဲ့တူအသုံးပြုလို့ချက်ချင်းတော့ကူစားလို့မရနိုင်ဘူးလို့ကျွန်တော်ယူဆပါတယ်
။အခုလိုဒေါ်လာဈေးတွေတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာဟာတိုင်းပြည်စည်းဝါးကျဆင်းတာကိုရောင်ပြန်ဟပ်နေတာလည်းဖြစ်ပါတယ်။ဒါဟာလက်ရှိ NLD အစိုးရလက်ထက်ကြမှာဖြစ်တာတော့မဟုတ်ပါဘူး။အရင်စစ်အစိုးရလက်ထက်နဲ့သမရဦးသိန်းစင်အစိုးရလက်ထက်မှာလည်းစည်းဝါးရေးစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုတွေပြင်ပဈေးကွက်နဲ့ကန့်ညီခြင်းမရှိတဲ့စည်းဝါးရေးမူဝါဒတွေကြောင့်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျပ်ငွေတန်ဖိုးကျဆင်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။ NLD အစိုးရတက်လာကစားတုန်းကတော့ပြည်တွင်းကရောနိုင်ငံတကာကပါအစိုးရတဲ့အပေါ်ကြီးမားတဲ့မျှော်လင့်ချက်နဲ့ယုံကြည်မှုတွေထားရှိခဲ့တာကြောင့်အနေဒီအစိုးရတက်လာတဲ့2016ခုနှစ်ဧပြီလဝန်းကျင်တုန်းကမြန်မာကျပ်ငွေတန်ဖိုးအနည်းငယ်တက်ခဲ့ဘူးတယ်လို့ဩဂုတ်လ၄ရက်နေ့က UNFCCI မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှကျပ်ငွေလဲလှယ်နှုန်းဘာတွေဖြစ်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဟောပြောပွဲအတွင်းစီးပွားရေးပညာရှင်ဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်။အနေဒ
ီအစိုးရတက်လာပထမဆုံးကကျပ်ငွေတန်ဖိုး 3.4% အဖြစ်တော့ဒီပြရLast time, I believe this achievement was due to trust, confidence, kind focus, generous support, and goodwill that people of Myanmar and the international community bestowed on the youth and the energy government of Myanmar. Thank you, Lord. Thank you, Lord. Thank you, Lord. Trust, confidence, 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 kind focus. In Myanmar, the knowledge and the knowledge, the generous support.ကျွန်တော်လည်းကျွန်တော်တို့ကတော့လည်းဆိုရှင်ကျေးဇူးအမြင့်တဲ့ဟာလည်းရှိတယ်စေညာလည်းကောင်းတယ်ပါလားဘုလိုပဲအားလုံးကျွန်တော်စင်ချင်ပါရှင့်
အနေဒီအစိုးရတက်လာတဲ့2016ခုနှစ်ဧပြီလကစလို့နောက်ထပ်လအနေငယ်အတွင်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1100အောက်မှာဖြန်းပြရှိခဲ့တာပါမြန်မာအစိုးရရဲ့စီးပွားရေး policy ဘိုင်းမှာပြင်ဆင်ဖို့လိုအပ်ချက်ရှိတာလေးအားနည်းချက်တွေကိုဦးမြင့်အဲ့ဒီအခမ်းအနားအတွင်းမှာထောက်ပြပြောဆိုခဲ့ပြီးဗဟိုပန်အနေနဲ့လည်းပြင်ပပုဂ္ဂလိကလုပ်ငန်းနယ်ပယ်မှာဖြစ်ပေါ်နေတဲ့လိုအပ်ချက်တွေကိုအလင်းအမြန်တုံ့ပြန်ဖြည့်ဆည်းပေးနိုင်အောင် policy နဲ့လှုပ်ထွန်းလုပ်နည်းတွေကိုပြင်ဆင်လှုပ်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းတင်ပြသွားခဲ့ပါတယ်။ဘန်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးဖေမြင့်ကတော့ပင်းကုံထုတ်ကုံမမြတာတာကြောင့်မြန်မာစီးပွားရေးကျဆင်းနေတာဖြစ်ပြီးအခုလိုဒေါ်လာငွေလဲနှုန်းနဲ့မြင့်တက်နေတာဟာမြန်မာနိုင်ငံကတင်သွင်းနေရတဲ့ကုန်ပစ္စည်းတွေဈေးမြင့်သွားစေနိုင်တယ်လို့ထောက်ပြပါတယ
်။အင်ပို့ဆိုလည်းဟိုကြည့်ကြည့်တာပါဗျာဒီလိုတွေကအရင်ကြည့်ကြည့်တာပါဗောနောက်ဟိုအိတ်ဆိုးဆိုတော့ပိုတော့ရပြီမဲ့လေသူကအိတ်ဆိုးကတိတ်အိုက်တယ်ပြီးများတာမဟုတ်ဘူးလေအင်းပိုးကအရင်အင်းပိုးကအရင်များနေတော့အင်းပိုးအတွက်ဆိုတော့ပူတော့ကုန်ကျင်းတော့ပြီးရင်ကုန်ကျင်းနေပြီးကြည့်တက်လာတာပေါ့တက်လာနိုင်တာပေါ့ဗျာ
ဒေါ်လာဈေးတွေအခုလို1500ကျပ်ကျော်တဲ့အထိမတက်ခင်မှာကတည်းကအတိုင်းပြည်အတွင်းစီးပွားကျနေတာကြောင့်ကုန်ကျင်းလုံးနေလဲတည်ရိပ်တက်နေကြတာပါသွင်းကုန်အပေါ်အများစုမိခိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဒေါ်လာဈေးတွေအမြင့်ဆုံးအဆင့်ကိုတက်သွားတာကတန်းပြီမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးပြဿနာကိုအထောက်အကူမပြုတဲ့အပြင်ပိုဆိုးသွားစေမှာဖြစ်ပါတယ်ဒေါ်လာဈေးတွေမြင့်တက်နေတာကြောင့်ပြည်ပကသွင်းကုန်တွေဈေးမြင့်တက်သွားရုံနဲ့မကဘဲတချို့မရှိမဖြစ်လိုအပ်တဲ့ဆေးဝါးတွေပါဈေးကွက်ထဲမှာပြက်ကုန်ပြီဆိုတဲ့ပြောဆိုမှုတွေလည်းရန်ကုန်မြို့ကနေအကြားထွက်ပေါ်နေပါတယ်လက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒေါ်လာဈေးတည်ငြိမ်ရေးအစီအစဉ်တွေဟာဘလောက်ထိထိရောက်အောင်မြင်မှုရှိမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာလည်းတစ်လှည့်ပြန်ပြီးထုံ့လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ဒါမယ့်အင်္ဂါညတည်းဒီလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံရခိုင်ရှမ်းနယ်အချင်းပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ် ပြားပေးမှုတွေနဲ့တန်ခတ်မှုတွေဟာပြောင်းလဲအတွက်ထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲဒီလိုမျိုးရည်ယူရာကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လဲအမေရိကန်လွှတ်တော်အမတ်ချုပ်ကဒီထက်ပိုပြီးတော့ရည်ယူဖို့နိုင်ငံကြေးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်အောင်စုရဲ့ရည်ယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးမိမန့်လူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က0932382554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမဲ့သတင်းရှင်တွေကိုကြည့်ကြည့်ပါရစေ။
လက်ချက်အင်္ဂါညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရသည်ရှင်။အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ TV စီစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့နောက်ဆိုရင်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ကြားခံကနေတဆင့် online နေပေါ်ကနေထုတ်လွှင့်လာကြလိမ့်မယ်လို့ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကိုအွန်လိုင်းနေပေါ်ကနေတဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတဲ့ Netflix ရဲ့ CEO ကို AP သတင်းဌာနကနေတီးတန့်တွေ့ဆုံမေးမြန်းစင်မှာသူကအခုလိုပြောခဲ့တာပါ Mobile လက်ကင်ဖုန်းတွေနဲ့ TV လုပ်ငန်းတွေရဲ့အနာဂတ်တွေနဲ့ပတ်သက်လို့ဘာတွေများအပြည့်အစုံပြောဆိုထားသလဲဆိုတာကိုတော့မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
အမဖန်သားပြင် TV ကြီးတွေမျိုးစုံထွေးနေကြပါပဲလေ။နောက်ဆုံးလို့ရှင်လူတွေကရုပ်ရှင်တွေ TV ဇာလန်းတွဲတွေကိုလက်ကင်ဖုန်းတွေပေါ်ကနေပဲအကြည့်များလာကြလိမ့်မယ်တဲ့ကိုသားညုံဦးရေ
။ဒါဆိုရင်တော့ကျွန်တော်ခင်မိသွားပြီပေါ့မဆွေမမော။အခုဆိုရင်ကျွန်တော်ကရုပ်ရှင်တွေကိုလက်ကင်ဖုန်းပေါ်ကနေပြီးတော့ကြည့်နေတာဗျ
။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်ဆင်လုပ်တဲ့ကမ္ဘာမိုဘိုင်းဆက်သွယ်ရေးဆရာအကြီးဆုံးညီလာခံကြီးသိတယ်မလား။အဲ့ဒီ MWC ညီလာခံမှာအဓိကမိန့်ခွန်းပြောသွားခဲ့တဲ့သူတွေထဲမှာ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings လည်းပါတယ်လေ။သူ့ကို AP သတင်းဌာနကတီးတန့်တွေးဆုံပြီးတော့မှဒီအနာဂတ် Mobile ဆက်သွယ်ရေးနဲ့ TV ရုပ်သံလွှင့်လုပ်ငန်းတွေအကြောင်းကိုမေးတယ်။အဲ့ဒီမေးမြန်းခန်းမှာ Reed Hastings ကပြောထားတာကနောက်ဆိုလို့ရှိရင်ဒီလူတွေဟာကိုယ့်ရဲ့လက်ကင်ဖုန်းတွေကိုကိုယ်ပိုင် TV တွေလိုမျိုးအသုံးများလာကြလိမ့်မယ်တဲ
့။ You know mobile phones are just getting better and better.And first they were just for communication.
Mobile လက်ကင်ဖုန်းတွေကပို့ပို့ပြီးတော့ကောင်းလာကြပါတယ်။အစကဆက်သွယ်ဖို့အတွက်ပဲသုံးခဲ့ကြပေမယ့်နောက်တော့ app တွေသုံးလို့ရတဲ့ဖုန်းတွေဖြစ်လာပါတယ်။အခုဆိုရင် TV ကြည့်ဖို့အတွက်ပါဖြစ်လာပါပြီ။ကိုယ့်ရဲ့ဖုန်းပေါ်ကနေရုပ်ရှင်တွေ TV ဇာလန်တွေကြည့်လာနိုင်ပြီဆိုတော့ထူးထူးခြားခြားအတွေ့အကြုံတွေရလာကြပါတယ်။ဖုန်းတွေရဲ့ဖန်သားပြင်တွေကလည်းရုပ်ပုံရည်သွေးကောင်းတဲ့ကောင်းအောင်လုပ်လာကြပါတယ်။ data သုံးစည်းတွေကျလာတယ်ဆိုတော့ပိုပြီးကောင်းလာဖို့ပဲရှိပါတယ်။
mobile phone တွေကကိုသွားလီရာအိတ်ဆောင်တည်သွားနိုင်တဲ့ဆက်တွေဆိုတော့ကိုစိတ်ကူးပေါက်လာလို့ကြည့်ကျင်တယ်ဆိုလို့ရှိရင်ကောက်ကြည့်လိုက်ဖို့ကလွယ်တယ်ဗျ။
အဲဒါကြောင့်နောက်ဆိုရင် TV ရုပ်သံလွှင့်လုပ်ငန်းကြီးတွေကပါသူတို့အစီအစဉ်ထုတ်လွှင့်မှုတွေကိုအင်တာနက်ပေါ်ကနေထုတ်လွှင့်တဲ့ပုံစံမျိုးပြောင်းလာကြလိမ့်မယ်လို့ Netflix ရဲ့ CEO ကပြောတယ်ရှင့်
Well, I think broadcast television is really going to move to the internet.
ရုပ်သံလွှင့်လုပ်ငန်းကြီးတွေကအင်တာနက်ပေါ်ကနေတဆင့်ထုတ်လွှင့်တဲ့ဘက်ကိုပြောင်းသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။လက်ရှိ TV ရုပ်သံလွှင့်နေကြတဲ့လုပ်ငန်းကြီးတွေက Netflix တို့ YouTube တို့လိုပဲသူတို့ရဲ့ဗီဒီယိုတွေကို online ပေါ်ကနေပါကြည့်နိုင်အောင်လုပ်လာကြပါလိမ့်မယ်
။အခုကတည်းကလည်းရုပ်သံလွှင့်လုပ်ငန်းအတော်များများကသူတို့ရဲ့ season တွေကို online platform တွေမျိုးစုံမှာပြန်ပြီးတော့မျှနေကြတာပါ။ဒါပေမဲ့ Now Solution TV အစီအစဉ်တွေကိုလေးလိုင်းကတဆင့်ထုတ်လွှင့်ပြသတာမျိုးတွေမဟုတ်တော့ဘဲနဲ့ Internet Online ပေါ်ကနေထုတ်လွှင့်ဖို့လှုပ်လာကြမယ်လို့သူကတော့တွက်ထားပုံရတယ်ဗျ
။ American ကဒီ Internet နဲ့ Cable TV ဝန်ဆောင်မှုပေးတဲ့လုပ်ငန်းတော်တော်များများကိုပဲကြည့်လေကိုသားညုံဦးရဲ့သူတို့နဲ့ချိတ်ဆက်ထားတဲ့လက်ကင်ဖုန်းတို့ Smart TV တို့ Tablet Computer တွေပေါ်ကနေပြီးတော့ရုပ်သံလွှင့်လုပ်ငန်းကြီးတွေပြတဲ့အစီအစဉ်တွေကိုဓာတ်ရိုက်ကြည့်နိုင်ဖို့သူတို့ကိုယ်ပိုင် App တွေဖန်တီးလှုပ်ထားပေးတယ်လေကျွန်တော်ဆိုလဲတစ်ခါတစ်ခါသတင်းကြည့်ဖို့လောက်နေတော့ TV ရှေ့ကိုသွားမနေတော့ဘူးကိုယ်နားမှာရှိတဲ့ Computer ပေါ်ကနေပြီးတော့ပဲဒီဓာတ်ရိုက်လွှင့်တဲ့သတင်းကိုကြည့်လိုက်တာပဲပြောရမယ်ဆိုရင်တော့အဲ့လိုကြည့်နိုင်ဖို့ Cable TV ဝန်ဆောင်မှုလုပ်ငန်းတွေကတဆင့်ခံလှုပ်ပေးထားတာပေါ့ရုပ်သံလွှင့်လုပ်ငန်းကြီးတွေကလှုပ်ပေးထားတာတော့မဟုတ်သေးဘူး
နောက်တစ်ခုကအင်တာနက်ကနေကြည့်ရင်လိုင်းတွေရောကိုသုံးတဲ့ဖုန်းတို့ကွန်ပျူတာတို့ရဲ့ရေသွေးကြောင့်မှရုပ်ပုံတွေရေသွေးကတအားကွာတယ်မဟုတ်လားမဆင်ပါဘူးက
You'll see old shows and if you think about sports you'll be able to watch football in 4K and have an incredible picture quality on the internet
ဇလန်နဲ့အဟောင်းနဲ့ကြည့်နိုင်မယ်အားကစားအစီအစဉ်လေးဆိုရင်လေအင်မတန်ကြည်လင်ပြတ်သားတဲ့4K အရည်သွင်းတဲ့ကူအင်တာနက်ပေါ်ကနေကြည့်လို့ရနိုင်ပါမယ်လက်ရှိရုပ်တံလွှင့်လုပ်ငန်းတွေက4K အရည်သွင်းမျိုးနဲ့ထုတ်လွှင့်နိုင်မှုကြိုးစားနေကြတော့မှာ
ရုပ်ရှင်ကားတွေကအစားမိုဘိုင်းလက်ကင်ဖုန်းတွေပေါ်ကနေပြီးတော့ကြည်လာနေကြတာနဲ့ပတ်သက်လို့လဲ Netflix ရဲ့အမှုဆောင်အရာရှိချုပ် Reed Hastings ကAP သတင်းဌာနနဲ့သီးသန့်မေးမြန်းကမှာအခုလိုပြောပါတယ်
You know what I find is people will watch movies on a mobile screen because they can be broken up. They can watch some of it on the way to work, another part on the way home.
ကျွန်တော်ဘာသာတွေ့တယ်ဆိုတော့ရုပ်ရှင်ကားတွေကိုလူတွေက mobile လက်ကင်ဖုန်းပေါ်ကနေကြည့်လာကြမှာပဲဘာလို့လဲဆိုတော့အပိုင်းခွဲကြည့်နေကြတာကိုအလုပ်အသွားလမ်းမှာကြည့်လို့ရတဲ့လောက်ကြည့်တယ်အလုပ်ပြန်မှာစံတာကိုဆက်ကြည့်လို့ရတယ်လေကျွန်တော်တို့ရဲ့ Netflix ပေးတဲ့တွေကတော့ခက်တူတူဗီဒီယိုတွေကြည့်ကြပုံသိပ်မတွေ့ရပါဘူးယူကျူဘ်ကတော့ခက်တူတူသိပ်ကောင်းတဲ့ဗီဒီယိုတွေကြည့်နိုင်အောင်လုပ်ထားပါတယ်ဗီဒီယိုခက်တူတူကြည့်ကြင်သူတွေအတွက်အဆင်ပြေတာပေါ့ဗျာ ကျွန်တော်တို့ကတော့အချိန်ကြာကြာကြည့်ရတဲ့ရုပ်ရှင်ကားတို့ဇလန်တွဲတို့ကြည့်ကျင်ကြတဲ့သူမျိုးတွေပိုဖြစ်ပါလိမ့်မယ်
Netflix ကဒီမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190ကျော်မှာရုပ်ရှင်ကားတွေမှတ်တမ်းရုပ်ရှင်တွေကိုအွန်လိုင်းပေါ်ကနေပြီးတော့တဆင့်ကြည့်နိုင်အောင်လို့ဝန်ဆောင်မှုပေးနေတာပါ Netflix ကိုလာစင်ကြီးပေးပြီးတော့မှကြည့်နေကြသူစုစုပေါင်းကတကဘာလုံးမှာ93သန်းကျော်ရှိပါတယ်
Internet ပေါ်ကနေပြီးတော့ရုပ်တံအစီအစဉ်တွေထုတ်လွှင့်ပြသတဲ့လုပ်ငန်းတွေထဲမှာရှေ့ပြေးနေတဲ့ထိတ်တန်းအွန်လိုင်းရုပ်တံတွေလုပ်ငန်းကြီးလို့လဲ Netflix ကိုပြောလို့ရတယ်ဗျ
သူတို့အနေနဲ့ဒီတကမ္ဘာလုံးမှာအစီအစဉ်တွေကိုထုတ်လွှင့်ပြသွားနိုင်ဖို့လည်းရည်ရွယ်ချက်ရှိတယ်ဆိုတာကို CEO Reed Hastings ကဒီ AP သတင်းဌာနနဲ့တည်သက်မေးမြန်းကမ်းမှာအခုလိုပြောသွားသေးတယ်ကိုသားညုံရဲ့
Well, hopefully we're producing all over the world. We've got our first Spanish television show ever that we're producing, Cable Girls.
ကမ္ဘာလုံးမှာကျွန်တော်တို့ထုတ်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ရိုက်ကူးထုတ်လုပ်ထားတဲ့ထဲကရုပ်သံလွှင့်ဌာနကနေပထမဆုံးပြနိုင်တဲ့အစီအစဉ်ကစပိန်ဘာသာပြောရုပ်သံအစီအစဉ်မှာ Cable Girls ဆိုတဲ့အစီအစဉ်ကိုအခုနွေရာသီမှာစပြပါမယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်မှာလည်းကျွန်တော်တို့အစီအစဉ်တွေထုတ်လုပ်နေပါတယ်။ဒီထက်ပိုပြီးတော့လည်းလှုပ်သွားခြင်းပါတယ်
တူရကီမှာလည်းလုပ်နေပါပြီ။အိန္ဒိယမှာလည်းစကယ်ဂိမ်းဆိုတဲ့အစီအစဉ်ရှိပါတယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂျပန်ကတ်တုန်းကားတွေကိုလည်းလုပ်နေပါတယ်။ကမ္ဘာပေါ်ကအကောင်းဆုံးဇာတ်လမ်းတွေကိုအားလုံးကြည့်နိုင်သိနိုင်အောင်ကြိုးစားနေတဲ့ Netflix လို့ကျွန်တော်တို့ကိုမြင်စေချင်ပါတယ်။ဆီးရီးယားမှာစစ်ဘေးဒုက္ခရောက်နေသူတွေကိုကူညီကယ်ဆယ်ပေးနေတဲ့
White Helmet ဆိုတဲ့ပရာဟိတလုပ်နေသူတွေအကြောင်း Netflix ကရိုက်ကူးထားတဲ့ White Helmet ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကလောလောလတ်လတ်ပဲ Oscar ဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုကိုရသွားသေးတယ်မဟုတ်လားမသိမှန်မဟုတ်ရဲ့
ဟုတ်တယ်ကိုသားညုံရဲ့အဲ့ဒါကိုကြည့်လို့ရှိရင်အွန်လိုင်းပေါ်ကပရိသတ်တွေအတွက်ကိုရည်ရွယ်ရိုက်ကူးပြသတဲ့ရုပ်ရှင်တွေဇာတ်လမ်းတွေကရှော့တွက်လို့မရတော့ဘူးဆိုတာကိုပြသနေပါတယ်အဲ့ဒီပရိသတ်အများစုကလည်းသူတို့ရဲ့မိုဘိုင်းလက်ကင်ဖုန်းတွေတက်ဘလက်ကွန်ပျူတာတွေပေါ်ကနေပဲကြည့်နေကြတာမို့ TV အစီအစဉ်တွေထုတ်လွှင့်နေတဲ့လုပ်ငန်းကြီးတွေအနေနဲ့လည်းနောက်ဆုံးလို့ရှိရင်
ကိုသားညုံစီစဉ်ကိုကြီးတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မယေးသနာကျော်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဟောလိဝုဒ်ကထွက်တဲ့ရုပ်ရှင်ကားတွေထဲမှာအာရှနယ်ပယ်ကိုကြီးပဲရုပ်ရှင်တရုတ်ဆောင်တွေဖြစ်နေထည့်သွင်းပြီးတော့အသုံးပြုထားတဲ့ပထမဦးဆုံးရုပ်ရှင်ကားဖြစ်နေ Crazy Rich Asians ရဲ့ရုပ်ရှင်ကားအမေရိကန်ပြည်သူတလောမှာယုံတင်ပြသနေပါပြီ
Okay, and what about your cousin Eddie? You know, never talked about him.
Well, Eddie's a big finance guy in Hong Kong, a real family man.
American Biazuma, Pigere, Dota, Ogola, Sakonianima, Yontene, Yoshinka, Dagaro, Personal Identity, Mimi Redu Bewa, Pites Rago, Pianimo, Lone Jare, Ashanre Warejang, Shaikutare, Crazy Rich Asian Surezaka, Pipai, 该来把它变表扬没事呢。龙王没有那些啊，才拿来阿沙女娃一路这边呀娃。第六处的片，学堂阿沙那眼里也密码也因节目里个个把地阳路边那眼感觉，好了嘛，再过那眼对。第六是嘛，把我第六上那陪大瑞，
俺们他妈跟你讲话。So to hear people be like thank you, I'm like no thank you, like.
第六是干嘛？面对面 constant 无，面对面没学有，每一天那眼那第六女娃面对面 aqua fina 呢？第六上的 Henry Golden Rule 把我们第六上他比如第六上刚刚你把我们三个人对吗 Hollywood 被嘛有钱干的干嘛阿夏第六上的就把我们不他妈有种有钱干的批判没那么 constant 无感这个嘛你的都也切度是个来端的这个都把我们看着五年的第六上他了吧后腰的嘛都也切度没打住个男人也牵打着没打住的就骗你了这样的我们的地来要来第六星刚刚经过江南人的夜，看到那天好，比如讲来亚瑞幺三木内，但现在也得搬进来，切切讲内本来感觉，上面那没啥人呢，其他的女人便宜的，经过也看那喇叭木一个，迷茫图片他玩的，有些在来那马路，脑袋内是单眼睛木长嘛，但哈啥咱们吃那的，太淡话的，刀疤纹着的巴地位，那老那也小腿木一个在应该他不要。谁有钱的路程呢？只有米达子呢，看得嘛爆破来的，他铁瑞家嘛阿在那里个嘞，这样嘛吧，为这个便宜他的，第有钱也得了一张 ，John M. Chugaro。第有钱我也估计表真系你那里庄园里留他玩的，只能说你们人家没就咋个家了吧？别在那看，没看出那个罗上去一样嘛吧？因为路面上嘛，学校的路有些干没的，特别在路亚麻烦路比较多，对吧？路里那么看嘛，走路没也别偏的也高的嘞，俺们家的心里话的也嘞。哎哟，第六秒，把他们二中用的呢，昨天把嘛的有些钱的不露心来是哪个？哎，家里个有钱的都得上进的家了吧？第个先别为说呢。他卡拉嘞，迪斯兰，他卡拉嘞，迪斯兰嘞，有一年嘞，斯兰好女嘞，讲嘞，乖边嘞，保温人穿那个一边嘞，有钱家的，特别穿那部西班牙路比较多吧？哎，他有钱干嘛？保温木，他有上那个台湾的，有马来西亚、菲律宾、北京嘞、America、Australia 路讲嘞，越切给他批吧？哎。昨天晚上，先我 radio 嘛，把新的那两年玩的事情嘛，讨论给你玩一些。第一天晚上，我又要等要别上几点来睡呢？后面大家嘛，等那个人们来嘛，三点讨论的，因为把新买个人事情嘛，继续来嘛的。因为你妈妈也一直在嘛睡呢 ，YouTube 呢 ，Facebook 上面那里我嘛收藏那一家玩一些，表现这样，你得等你去家玩的嘛。
那现在那叫时间变色开了，大家要听了，时间我拿新给阿拉批八了先。可是等你那年夜，那时候百姓看那的苦皮的，都用几下时间我变色被我钱要八位。第一天白马肉，到达第二站，把我用几的来，说让我变色被几马的，没目标个时间变色他八了先。
用几样的酷标准的嘛嘞？就那话 ，American 比较入，人家等于我要去那些嘛嘞。啥子那四班的酷，才招毕业看嘛？就那用几样的酷啊？就那罗瑞，就在阿土木嘞，年一年多嘛，都罗瑞有些那一段时间受了麻烦。这酷的观察多了路，就那天嘛嘞。阿拉看咯，一集中七点。ပညာရေးစနစ်ပါပဲကျွန်တော်မြင်မိတဲ့ပထမအဦးဆုံးကွာခြားချက်ကသူတို့တက္ကသိုလ်တွေကအုပ်ဆိုးသူနင်းဆိုးရတွေရဲ့လွှမ်းမိုးမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်တက္ကသိုလ်တွေကိုအမောက်ခတွေဆရာဆရာမတွေကသာကြီးဆိုးပြီးဘာသင်မယ်ဘာလေ့လာကြမယ်ဆိုတာသူတို့ပဲဆုံးဖြတ်ကြပါတယ်ဆရာဆရာမတွေကိုသင်ကြားရေးစွမ်းရည်သူတည်တနာဆွမ်းရည်တွေနဲ့ပါအကဲဖြတ်ပြီးကျောင်းသားတယောက်အောင်မယ်ကြမယ်ဆိုတာလေအဲ့ဒီဆရာကြီးကပဲဆုံးဖြတ်ကြပါတယ်အဲ့ဒီအတွက်ဘယ်မင်းအစိုးရတွေကမှဝင်ရောက်မဆွတ်ဖက်ကြပါဘူးစာသင်ခန်းတွေမှာဆရာနဲ့တပည့်တွေကအမှန်တရားကိုရှာဖွေဖို့ဆွေးနွေးညှင်းခုံကြပြီးအဲ့ဒီအတွက် ုပ်ဆိုးသူမင်းများရဲ့ညှို့ညင်မှုကြောက်နေစရာမလိုပါဘူးတက္ကသိုလ်ဆိုတာပညာနဲ့ကျင့်ဝတ်တာကိုးကွယ်တဲ့နေရာလို့ကျွန်တော်ယုံကြည်နေမိပါတယ်ကျောင်းသားအဖွဲ့တွေသမဂ္ဂတွေအပြိုင်ရိုင်းရှိပြီးဒါတွေကကျောင်းသားတွေအတွက်အပြင်လောကကြီးတွေကစောင့်ကြိုနေတဲ့စိန်ခေါ်မှုတွေကိုလိုအပ်တဲ့ကိုယ်ရည်ကိုယ်သွေးတွေမွေးကြတဲ့နေရာပါအတန်းပြီးလို့ကျောင်းရှိမြခင်မြန်မာထိုင်ရင်ကိုယ်ကာယလေးချင်းယုံနေရကစားခုံစားနေတဲ့ကျောင်းသားတွေကျောင်းသူတွေကိုအေးချနေမိတယ်ဟိုးခလန်လန်ကကြီးမားခန့်ညားတဲ့ပေါ်လုံးဝင်းကြီးကကျောင်းပေါ်လုံးတင်းရဲ့ပွဲတွေမှာအားသေးတန်တွေတော်တော်ညံနေလေးရှိတယ်မောင်ရီပြိုးတဲ့ညနေတွေမှာအနုပညာကျောင်းရဲ့ဒီဂီတာအဖွဲ့ကကန်နိုဝင်သေးသွားတွေကိုတိခတ်ကြပါအောင်လူတော်တွေကတော့စနေဆိုးထဲမှာလေပေါ်ထွက်နေဦးမှာပါပဲဒါပေမဲ့နိုင်ငံတနိုင်ငံလူမျိုးတစ်မျိုးလုံးချီပြီးရှင်နိုင်စွမ်းကတော့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကအဆုံးဖြတ်ပေးတယ်လို့ကျွန်တော်ယုံကြည်နေမိပါတယ်ကျွန်တော်တို့တွေကတော့ကဘာမှာအာရှတိုင်းမှာအရှိတောင်အာရှမှာပါရှင်နိုင်စွမ်းမရှိခဲ့တာကြာပါပြီအတိတ်ချင်းကတော့ထဲဝါခဲ့ပါတယ်အဲ့ဒီထဲဝါခဲ့တဲ့အတိတ်ကိုပြန်တွေးရင်တမိုင်းလေးကတက္ကသိုလ်တစ်ခုပါခုချိန်ထိတော့ခက်အချင်းကြခံရတာကိုမသက်မသာတွေးမိနေတယ်အတိတ်ဆိုးရဲ့အရေးတွေစနစ်ဆိုးတွေဖြတ်ကျော်ပြီးသွားရင်အဲ့ဒီတက္ကသိုလ်မှာခန်းကိုယ်တွေတဖန်ပြန်မွေးလာအောင်မယ်လို့ကျွန်တော်ယုံကြည်နေမိပါတယ
်ဘာသာပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အသက်ရှင်ကန်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 41နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင်။
တလီဘန်ဘက်ကအပြစ်ခတ်ရဲစေးရီကိုတရားဝင်မကြီးညာဘဲနဲ့တော့လက်မခံဘူးလို့အာဖဂန်ဆွေရကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တုန်းကအာဖဂန်သမ္မတအာရှရက်ဂါနီကတလီဘန်ဘက်ကတုံ့ပြန်လာရင်3လကျော်ကြာအပြစ်ခတ်ရဲစေးမယ်လို့ကြေညာထားတာဖြစ်ပါတယ်။ဒီတရင်ဘက်မှာချက်ရောက်တဲ့ဤပွဲတော်ကာလမှာ၄ရက်ကြာအပြစ်ခတ်ရဲစေးထားဖို့ဒေသဆိုင်ရာတလီဘန်တပ်မှုတွေကိုခေါင်းဆောင်ပိုင်းကညွှန်ကြားထားတယ်လို့တလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။ဒါပေမဲ့လည်းတရားဝင်ကြေညာဖို့တော့ရှိပုံမရပါဘူး။တာလီဘန်ခေါင်းဆောင်ပိုင်းကအပြစ်ခတ်ရစေးရေးတရားဝင်မကြေညာရင်တော့အစိုးရတပ်ဖွဲ့တွေကတာလီဘန်အပေါ်စစ်ဆင်ရေးဆက်လုပ်မယ်လို့လည်းဒီကနေ့တနင်္လာနေ့မှာသမ္မတရဲ့ပြောခွင့်ရကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံကတက်ကြီးရွယ်ဦး90လောက်ဟာကိုရီးယားစစ်ပွဲကြောင့်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကွဲပြီးဆယ်စုနှစ်6ခုကျော်ကြာကွဲကွာနေတဲ့မြောက်ကိုရီးယားနိုင်ငံကဆွေမျိုးတွေနဲ့ပြန်ပြီးတွေ့ဆုံခဲ့ကြပါတယ်။တောင်ကိုရီးယားကဘတ်စကာတန်မြောက်ကိုရီးယားနိုင်ငံတဲကိုဖျက်ချော်ပြီးနိုင်ပန်းအချာမှာပဲနှစ်နိုင်ငံကဆွေမျိုးတွေဟာမြောက်ကိုရီးယားရဲ့ကွမ်ကန်တောင်အပန်းဖြေစခန်းမှာဒီကနေ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘော့ကျွန်းနဲ့အနီးအနားကဆမ်ပါဝါကျွန်းတို့မှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်။6.6 မဂနီတူပြင်းအားရှိတဲ့ငလျင်ကြောင့်အဓိကသိဆုံးရတဲ့အကြောင်းရင်းကတော့အဆောက်အုံတွေပြိုကျလာကြောင်ဖြစ်တယ်လို့ဘေးဒုက္ခစီမံခန့်ခွဲရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။စင်ကာပူနိုင်ငံကိုအလုံသဘောခီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့လီကွမ်းယူပြည်သူ့ရေးရာမူဝါဒအကြောင်းကိုတွေ့ရောက်ပြီးကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝိုင်းရင်ဝင်ကြီးကိုချောက်တောင်နဲ့တွေ့ဆုံပါတယ်။စင်ကာပူသမ္မတဟာလီမာရက်ကွတ်နဲ့တော့မနေ့ပြန်အင်ကာနီမှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonya ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမို့ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ကောင်းသောညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.